ကျန်းမာရေးမင်္ဂလာတောင်ညွန့်မြို့နယ်ထဲမှာရှိတဲ့တိုက်ခန်းတစ်ခုမှာတရားမဝင်နေထိုင်သူတွေရှိတယ်ဆိုပြီးတော့တန်ဃာတချို့ပါဝင်တဲ့မျိုးချစ်အင်အားစုဆိုသူလူတစုကအတင်းဝင်ရောက်ရှာဖွေပြီးတော့ရုံးစာချက်လုပ်ခဲ့တဲ့အပေါ်မှာအိမ်မှာနေထိုင်သူတွေကရှုံချလိုက်ပါတယ်။ဒီဖြစ်ရအပေါ်ရဲဘက်ကကင်တွဲတာအားနည်းတဲ့အတွက်ပြဿနာကြီးထွားခဲ့ရတာလို့တိုင်းလွတ်တော်ကိုယ်စားလှယ်ကလည်းဝေဖန်တယ်လို့အစိုးရဘက်ကပုံမထီရောက်စွာအရေးယူဆောင်ရွက်တင်မယ်လို့လည်းပြောပါတယ်။ပြည်စုံကတော့ viewing မြန်မာပိုင်းတင်ဆက်တော့မန်နီခါကသတင်းပေးပို့ထားပါတယ်။
အမျိုးသားရေးအင်အားစုဆိုတဲ့လူအုပ်ရဲ့ရုံရင်းဆန်ခက်လုပ်ရပေါ်အဲ့ဒီနေရာမှာနေထိုင်သူတွေကတော့ရှုံချချသလိုဘာသာရေးတွင်ဆောင်ဖြစ်ရတဲ့ထပ်မဖြစ်လောင်းအစိုးရဘက်ကစက်မှတ်လုပ်ဆောင်ပေးဖို့တောင်းဆိုလိုက်ကြပါတယ်။မင်္ဂလာတောင်ညွတ်မြို့နယ်122လမ်းထိပ်မှာဈေးရောင်းအသက်မွေးသူကိုတန်းဆိုးကအင်္ဂါနေ့ညကအဖြစ်ပြကြောင့်မတူညီတဲ့လူမှုအတိုင်းဝိုင်းတွေကြားတိစောက်ထားပြီးသားဆက်ဆံရေးပြတ်ပြောင်းမသွားအောင်လက်တွဲကာကွယ်သွားမယ်လို့ပြောလိုက်ပါတယ
်။အားလုံးကငင်းငင်းငင်းငင်းနဲ့နေကြတာလေ။ဘယ်သူမှပြဿနာနဲ့မနေကြဘူး။အေးတဲ့ငမ်းမနေတာအေးကြမ်းပြီးတာပေါ့အားလုံးအဓိကအေးကြမ်းမှုအေးကြမ်းမှုဆိုအခုအလုပ်တွေပါတယ်အကုန်လုံးတွန့်ပြီးကောင်းနေမှာပဲဘာပြဿနာမှမရှိဘူးအဓိကအေးကြမ်းမှုပဲလို့ထင်တာပါနော်တရားဥပဒေစိုးမိုးနေအေးကြမ်းမှုဆို
အဲ့ဒီ122လမ်းနဲ့မှာပဲနေထိုင်လာတာနှစ်ပေါင်း40ကျော်ရှိနေပြီဖြစ်တဲ့ကိုဝင်းခိုင်ကတော့ဘယ်ဘာသာဝင်တွေနဲ့မဆိုငင်းငန်းစွာအတူနေထိုင်မှုကိုအပြတ်မခံပဲဒီလိုအကြမ်းဖက်မှုတွေကိုစုပေါင်းကာကွယ်သွားမယ်လို့ပြောလိုက်ပါတယ်
ကတော်တော့တော့မလဲရတော့တွေးတဲ့မြင်ရတော့ရက်ကားတွေရတော့ရှိပါတယ်ဒီလမ်းမှာရက်ကားတွေရှိတယ်ရှိပဲကျွန်တော်တို့ကရက်ကားရှိပဲလေကျွန်တော်တို့လမ်းကိုကျွန်တော်တို့ကာကွယ်ရမယ်ကျွန်တော်တို့ကတော့မလုံခြုံဘူးလို့ထင်တယ်ထင်တဲ့အတွက်ကိုလမ်းကိုကာကွယ်တယ်ကာကွယ်တယ်ဆိုတာကျွန်တော်တို့ရန်ကားဘူးမဟုတ်ဘူးဘာမှလို့ကျွန်တော်တို့ကြောက်တာကျွန်တော်တို့လမ်းကိုလာပြီးဒီချို့မာတို့ဒီကွင်းပြစ်မာတို့တချို့ရှိတယ်ဓာတ်စီပလင်းနဲ့ပြစ်သွားတာကားရစီကိုပြစ်တာနဲ့ဓာတ်လိုက်ပေါက်မှာဒါလေးတွေဒါကိုလားကိုကိုမိသားစုကိုကာကွယ်ရစီစီရောရောအများဆိုလဲဒါလူမျိုးရဲ့အားလုံးစင်းတယ်အားလုံးကာကွယ်တယ်စီစီရောရောပဲ
အင်္ဂါနေ့ညကအခင်းဖြစ်တဲ့နေရာကိုကိုရိုင်းသွားပြီးကူညီဖြည့်ရှင်းပေးခဲ့တဲ့မင်္ဂလာတောင်ညမဲဆန္ဒနယ်ကရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးရန်အောင်ကတော့ဒီဖြစ်ရက်ကိုရဲတပ်ဖွဲ့ကကင်တွယ်လုဆောင်တဲ့အပေါ်မှာအခုလိုဝေဖန်သွားပါတယ
်ညအစိုးရအနေနဲ့ဒီကိစ္စကိုစနစ်တကျဆုံးရစီစီအဖွဲ့ဖွဲ့တာမျိုးပေါ့နော်သမို့ထိရောက်ဉာဏ်ဆန်တဲ့အရေးဆောင်ရမှုတွေနဲ့ဥပဒေနဲ့မညီရခိစားရတူကိုတိတိယောက်ကံကိုပြည့်ရှင်းလို့လို့ရရအဲ့လိုပြည့်ရှင်းမှအဆင်ပြေလိမ့်မယ်နောက်မဲ့ဆိုလို့ရှိရင်တရားစရာပို့ပြီးတော့အဲလူတို့ဟာသူတို့ကိုသူတို့လုံခြုံမှုမရှိဘူးလို့ခံလာရပြီဆိုလို့ရှိရင်တော့သူတို့နည်းတခုခံရသူတို့လုံခြုံရေးကိုတည်ဆောက်ရပြီဆိုလို့ရှိရင်တော့အစိုးရရဲ့အနည်းတရာလည်းကြာဆင်းမှာဖြစ်တယ်။ဒါလည်းအစိုးရအနေနဲ့အလေးနဲ့ထားလိုက်မယ်လို့ကျွန်တော်ယုံကြည်ထားပါတယ
်။မင်္ဂလာတောင်ညွန့်မြို့နယ်တဝိုက်လက်ရှိအခြေအနေကတော့တည်ငြိမ်လျက်ရှိပါတယ်။အခင်းဖြစ်ခဲ့တဲ့122လမ်းထိပ်မှာလည်းပုံမှန်ဈေးရောင်းဈေးဝယ်တွေနဲ့လေပတ်နေတာကိုဒီကနေ့မနက်ပိုင်းမှာတွေ့ခဲ့ရပါတယ်။ဒီဖြစ်ရပ်ပေါ်သက်ဆိုင်ရာဝန်ကြီးဌာနတာဝန်ရှိသူတွေအနေနဲ့ဘလို့အရေးယူဆောင်ရွက်သွားမလဲဆိုတာကိုသိရဖို့ VOA ကသက္ကနာရေးဝန်ကြီးဌာနကိုဆက်သွယ်ခဲ့ပါတယ်။သဒ္ဒနာယဝန်ကြီးဌာနရဲ့ပြန်ကြားရေးတာဝန်ခံညွှန်ကြားရေးမှူးဦးအောင်ဆန်းဝင်းကတော့ဒီဖြစ်ရက်နဲ့ပတ်သက်ပြီးသူတို့ဌာနကိုအကြောင်းကြားစာရောက်မလာသေးတဲ့အကြောင်းနဲ့အရေးယူတဲ့အပိုင်းကတိုင်းဒေသကြီးအစိုးရနဲ့ပဲသက်ဆိုင်တဲ့အကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်။
ကျွန်တော်တို့ဘာမှမပြောနိုင်သေးပါဘူးခင်ဗျာ။ဒါကျွန်တော်တို့ဒီဟာဆောင်ရွက်တာမဟုတ်တိုင်းဒေသကြီးအစိုးရနေကြည့်လိုက်ပါခင်ဗျာ။ကျွန်တော်တို့ဒီကိုသိကြတာမရှိသေးပါဘူးခင်ဗျာ။အဲကျွန်တော်တို့ဒီဟာဖုန်းနဲ့ပါပါလဲခင်ဗျာ။ကျွန်တော်တို့ဒီကိုလည်းပါပါလဲဆိုတဲ့အဓိကသတင်းမထက်လာသေးပါဘူးခင်ဗျာ။
ဒါပြင်မင်္ဂလာတောင်ညွန့်ရဲစခန်းကိုလည်း VOA ကလူကိုယ်တိုင်သွားရောက်မေးမြန်းခဲ့တာကိုဖြေဆိုဖို့ရင်းဆန်ခဲ့တယ်လို့တယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းတာမှလည်းအချက်အလက်တွေစုဆောင်းနေစေဖြစ်တာကြောင့်ပြောလို့မရတဲ့အကြောင်းပဲအကြောင်းပြန်ခဲ့ပါတယ်။ပြီးခဲ့တဲ့ဧပြီလ28ရက်နေ့ကလည်းတန်ဃာတော်အချို့နဲ့အမျိုးသားရေးအင်အားစုစုသူတွေအပါအဝင်လူဝင်အား100နီးပါးဟာမြို့နယ်အာဏာပိုင်တွေကိုသွားရောက်ဖိအားပေးတာကြောင့်တာဂီတာမြို့နယ်မှာရှိတဲ့အစ္စလမ်စာသင်ကျောင်း2ကျောင်းကိုအာဏာပိုင်တွေကယာယီချိတ်ပိတ်ခဲ့ရပါသေးတယ်ရှင်။